မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင့်အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလူပေါင်းတောင်းနဲ့ချီထမှန်ထွက်ပြေးလာတဲ့ဆိုတဲ့သတင်းတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကြားစိုးရိမ်တဲ့တွေထွက်ပေါ်လာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေပြီးသားတိမ့်နဲ့ချီတဲ့ဒုက္ခတွေအတွက်ကျန်းမာရေးအပါအဝင်အရေးပေါ်အကူအညီတွေလိုအပ်ကြောင်းပြောဆိုနေချိန်မှာပဲနောက်ထပ်ထွက်ပြေးသူတွေရှိနေတဲ့သတင်းတွေထွက်ပေါ်လာနေတာပါ။အပြည့်အစုံကိုတော့နန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခတွေသောင်းတထောင်မနေ့တုန်းကပဲကျုပ်တရရောက်လာတဲ့ဆိုတဲ့သတင်းတွေကြောင့်စိုးရိမ်ကြရတဲ့ကြော့ပြန်ဖြစ်လာရတဲ့အကြောင်းဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ပြောခွင့်ရသူ Adrian Edwards ကဂျနီဗာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအင်္ဂါနေ့ကပြောဆိုလိုက်ပါတယ
် We're back in a situation of full alert as far as influxes are concerned. It is a big increase to see 11,000. We have had big numbers coming across by the day over the 6 weeks of this emergency, so we're back up to some of those.
ဒုက္ခတွေကဘူးလို့ဆူလိုက်တုန်းကဝင်ရောက်လာတဲ့အတွက်အချင်းတွေကလုံးဝစိုးရိမ်ရတဲ့အနေအထားကိုပြင်ရောက်သွားပါတယ်။လူပေါင်း1,000,000ဆိုတာစိတ်များတဲ့ပမာဏပါ။ပြီးခဲ့တဲ့သတင်း6ပတ်လောက်ကအရေးပေါ်အခြေအနေတွေဖြစ်ပွားခဲ့တဲ့အချိန်တုန်းကသာဒုက္ခတွေအခုလိုအစုလိုက်အပြုံနဲ့ဝင်ရောက်ခဲ့တာပါ။ဒါကြောင့်အဲဒီလိုဆိုရင်ရတဲ့အခြေအနေကိုအခုပြန်ရောက်သွားတယ်လို့ဆိုရမှာပါ။နောက်ပြီးတော့ထပ်ရောက်လာမယ့်လူတွေအတွက်လည်းကြိုတင်ပြင်ဆင်ထားရပါမယ်။ငယ်ချက်ဖြတ်ပြီးရောက်လာတဲ့လူတွေထဲမှာဒဏ်ရာရထားတဲ့လူတွေ၊စိုးရိမ်ကြောက်လန့်နေတဲ့လူတွေပါလာတာကိုလည်းကျွန်တော်တို့တွေ့ခဲ့ရပါတယ်
။ဩဂုတ်လ25ရက်နေ့မှာ ARSA အစွန်းရောက်အုပ်စုကတုံချုံရင်ကင်းစမ်းတို့တိုက်ခိုက်ခဲ့ပြီးနောက်ဆက်တွဲစစ်တပ်ရဲ့စစ်စင်ရေးတွေအတွင်းသူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုလူပေါင်းသိန်းနဲ့ချီထွက်ပြေးနေရတယ်လို့နိုင်ငံတကာနဲ့လူအခွင့်အရေးအဖွဲ့တွေကစုဆွဲထားကြတာပါ။ထွက်ပြေးလာသူပေါင်းတန်းဝက်ကျော်ရှိနေပြီလို့လည်း UNHCR ကခန့်မှန်းထားပြီးစစ်ခိုင်မီနယ်မြောက်ပိုင်းကအများစုဖြစ်တယ်လို့ယုံကြည်ထားတာပါ
။ The short answer is we don't know at the moment what's driving this. Some of these people have fled their homes.
ဒုက္ခတွေများပြားခုလိုရောက်လာတဲ့အကြောင်းကြီးကိုကျွန်တော်မသိပါဘူး။တချို့လူတွေကတော့လူငယ်တဲ့ရက်တွေကလေးကအင်္ဂါထွက်ပြီးငယ်ဆက်ဘက်ကိုဥတည်လျှောက်လာပြီးတော့တချို့ဆိုရင်ထွက်လာတာနှစ်ပတ်လောက်တောင်ရှိပြီလို့ပြောရတယ်
။ဘင်္ဂလားဒေ့ရှ်ကဒုက္ခတွေစခန်းတွေမှာတိမ့်နေချီတဲ့လူဝင်ကြရတဲ့အတွက်ကာလဝန်ရောက်ကကူးဆက်ပြန့်နှံ့မဲ့အန္တရာယ်ကိုကာကွယ်ဖို့ကာကွယ်ဆေးတိုက်ကျတဲ့လုပ်ငန်းစဉ်ကိုအင်္ဂါနေ့မှာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဌာနတို့ကစတင်လိုက်ကြပါတယ်။ကြည့်ခဲ့တဲ့တရင်ပါချက်မှာပဲ1ပြည့်1 shot ဖြစ်သူနောက်ထပ်1000ကျော်သူရှိခဲ့ရပြီးတဲ့နောက်မှာပဲကာကွယ်ဆေးစိုက်ကြွေးအစီအစဉ်တွေကိုစတင်နေတာဖြစ်ကြောင်းကုလသမဂ္ဂကလေးငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ပြောခွင့်ရသူ Christian Linmeyer ကပြောပါတယ
် This all cholera vaccination campaign will provide 900,000 doses of vaccine to people in newly arrived
ကာလဝန်ရောဂါကာကွယ်ဆေးကုသရန်ဒုက္ခတွေကိုရောသူတို့လက်ခံထားတဲ့လူမှုအတိုင်းအဝိုင်းမှာပါရောဂါကူးစက်ပြန့်ပေါင်းမှုမရှိအောင်ပြည့်ရသွားမှာဖြစ်ပါတယ်ဒီယောဂဟာလူတွေသိပြီးဆူဆက်တဲ့နေရာတွေတောက်သုံးရည်နဲ့မိလာစနစ်ကောင်းကောင်းမရှိတဲ့နေရာတွေမှာဖြစ်ပေါ်တတ်ပါတယ်
။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာမွတ်စလင်7000ကျော်ကိုထားဖို့အတွက်ကမ္ဘာအစည်းအဝေးဒုက္ခသည်စခန်းတည်ဆောက်ရေးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အစည်းအဝေးဟာအနေနဲ့ရှိတယ်လို့လဲကုလသမဂ္ဂအပါအဝင်အကူအညီပေးရေးအေဂျင်စီတွေကသတိပေးနေကြတာပါ။သိနေရှိတဲ့လူတွေကိုတနေရာထဲမှာစုပြုံထားတာဟာယောဂကူးစက်ဖို့အခွင့်အလမ်းနဲ့ဤပေးလို့မတော်တဆဖြစ်နေတဲ့အနေရှိကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်Robert Watkins ကပြောဆိုထားတာဖြစ်ပါရဲ့ရှင်